ဒီကနေ့တောက်ကြနေမှာအိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေမှာနျူကလ িয়ার ထိပ်ဖူးတပ်စွမ်းရည်ရှိတဲ့ဒုံးကျည်စွမ်းတပ်ပြစ်လွတ်မှုတွေကိုအတိအကျပြုလုပ်ခဲ့ကြပါတယ်။အိန္ဒိယရဲ့နျူကလ িয়ার ထိပ်ဖူးတပ်နိုင်တဲ့ဒုံးကျည်ကိုအော်ရစ်တာပြည်နယ်ကမ်းလွန်ပင်လယ်ပြင်ရေရတင်မောတစည်းပေါ်ကနေမိုင်210အကွာထိစွမ်းတပ်ပြစ်လွတ်ခဲ့တယ်လို့အိန္ဒိယစစ်ဘက်ရရှိတွေကပြောပါတယ်။ဒီဒုံးကျည်ကိုဒန်မော့ရှ်လို့အမည်ပေးထားပြီးတော့စွမ်းတပ်ပြစ်လွတ်မှုဟာအောင်မြင်တယ်လို့လည်းရရှိတွေကပြောပါတယ်။ပါကစ္စတန်နိုင်ငံကလည်းဒီကနေ့မှာပဲ Haft to Petain တပ်ဒုံးကျည်ကို108မိုင်အကွာထိစွမ်းတပ်ပြစ်လွတ်နိုင်ခဲ့တယ်လို့ကြေညာခဲ့ပေမဲ့ဘယ်နေရာမှာစွမ်းတပ်ခဲ့တယ်ဆိုတာကတော့ဖော်ပြခြင်းမရှိပါဘူး။ပါကစ္စတန်နိုင်ငံမှာပဲကရာချီမြို့မှာအမျိုးသားတာဝန်ခံဖြူရဲ့အကြီးအကဲဖြစ်တရားသူကြီးဟောင်းဒီဒါရှားကိုခန့်အပ်တာကိုမကျေနပ်တဲ့ပါကစ္စတန်ပြည်သူ့ပါတီ PPP ကဒီကနေ့မှာဆန္ဒပြပွဲတွေစီစဉ်ပြီးကန့်ကွက်ဆန္ဒပြကြတာမှာရဲတွေနဲ့ရုံရင်းဆန်ခတ်ဖြစ်ခဲ့ရလို့လူ9ဦးသေဆုံးသွားခဲ့ရပါတယ်။လူအများပြဒဏ်ရာတွေရရှိသွားခဲ့ပြီးတော့ကားတွေများစွာဟာလဲလမ်းတွေပေါ်မှာဆန္ဒပြသူတွေကမိရှုဖြစ်စီခဲ့ကြပါတယ်ခင်ဗျာ။